ဂါဇာမှာအစ္စရေးတပ်ဖွဲ့ကမှားယွင်းပစ်ခတ်လို့ဟားမတ်စ်ဖွဲ့ကဖမ်းထားတဲ့တစ်စက္ကန့်3ဦးသေဆုံးသွားကြောင်းအစ္စရေးဘက်ကတောက်ချာနေမှာအတည်ပြုပြီးဒီဖြစ်ရက်အတွက်စုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်။စုံစမ်းစစ်ဆေးမှုကပွင့်လင်းမြင်သာမှုအပြည့်ရှိရမယ်လို့ပြောကာမိသားစုတွေအတွက်ဝန်내ကြောင်းထုတ်ပြန်ခဲ့ပါတယ်။ဂါဇာကစစ်ဆင်ရေးတစ်ခုအတွင်းမှာတစ်စက္ကန့်3ဦးကိုအနယ်ရှိသူတွေဖြင့်မှားယွင်းယူဆမိခဲ့လို့အစ္စရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့တာလို့ဆိုပါတယ်။တချိန်တည်းမှာပဲအစ္စရေးကိုရောက်နေတဲ့ American Ambassador အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကတော့နေရာအများပြားလွှမ်းခြုံပြီးဘုံကျဲတိုက်ခိုက်တာနဲ့မြေပြင်စစ်ဆေးတွေပေါ်ဆောင်လာတဲ့ဂါဇာတဲကဟားမတ်ခေါင်းဆောင်တွေကိုပို့ပြီးတိတိကျကျနဲ့ပြစ်မှတ်ထားတိုက်ခိုက်ဖို့အစ္စရေးကို American ကတိုက်တွန်းထားကြောင်းတောက်ကြနေမှာပြောပါတယ်။ခေါင်းဆောင်တွေကိုပြစ်မှတ်ထားပြီးထောက်လိုက်ရေးသတင်းတွေအရစစ်ဆင်ရေးတွေကိုပို့ပြီးတိကျတဲ့နီးလန်းတွေနဲ့လုံမဲ့စစ်ပွဲရဲ့နောက်ထပ်အစ်စ်ပုံစံကူးပြောင်းသွားဖို့ရှိတယ်လို့အစ္စရေးခီးစဉ်အတွက်မှာသတင်းတောက်တွေကိုပြောခဲ့တာပါဒီလိုဖြစ်လာတဲ့အခါအခြေအနေအသေးစိတ်တွေကိုအမေရိကန်နဲ့အစ္စရေးတို့ကြားအကျိတ်နဲ့ဆွေးနွေးမှုတွေဖြစ်လာမှာပါလို့လဲဆူလီဗန်ကပြောပါတယ်အစ္စရေးကာဝယ်ရေးဝန်ကြီးကတော့ဟားမတ်စ်ပေါ်စစ်ဆင်ရေးတွေကလနဲ့ချီကြအောင်မယ်လို့ပြောထားပါတယ်ခင်ဗျာ